Lama Japia, Yuka Pema, Wing of Shimia Jame, Party Kuzle Sienugo, Pidon Su, Yuka Pue, Commissing at Jinia like Pare, Pia Mutukunine, Messue, Sion Yakalama, Kuzle Launeha, a Jingalo, Domania, a teacher, Sisinugo, Munich, Commissing Query, Timbia Messre, Chago, Pia Shop, Beladamo, Lama Japia, Yuka Pema, Timbia Siam Lorobau, a day Siguro, Mamika got the name people Tavare.
Lama Japia, Yuka Pema, Wing of Shimden Quinjari, Nangay Party, Nasali Partiga. ကိုယ်စားလှယ်လောင်းတွင်တက်တီးပုတ်ကလကိုယ်စားလှယ်လောင်းအရောက်90ကျော်ရဲ့အမည်စီးရင်တွေကိုပြည်တော်စုရွေးကောက်ပွဲကော်မရှင်ကအတီးပြုတ်ထုတ်ပြန်လိုက်ပြီးချိန်မှာပဲဝင်ရောက်ရှင်ပြန်ခွင့်ရတဲ့နိုင်ငံရေးပါတီ26ပါတီကိုကော်မရှင်ကဒီကနေ့မှာခေါ်ယူတွေ့ဆုံပြီးဂျာပြရွေးကောက်ပွဲအတွက်ဆွေးနွေးတိုင်ပင်ခဲ့ကြပါတယ်ဒီကနေ့တွေ့ဆုံမှုနဲ့ပတ်သက်ပြီးပြည်တော်စုရွေးကောက်ပွဲကော်
လုံးမျိုးများအကြံပြုကြမလဲဘလုံးများလုပ်ငန်းတွေရေးဆွဲမလို့နှစ်ပတ်ညနိုင်ရေးဆွဲရတာလေးကဦးအစင်ပြပါတယ်ကျော်လေးလည်းအကြံပြုကြပြီးတော့သဘောတူညီကြရရှိပါတယ်အခုဒီမှာတော့အဓိကကြတဲ့အခြေအနေကတော့လေနံပါတ်1ကတော့ဒီနိုင်ငံရေးပါတီများနဲ့ကိုယ်စားလှယ်လောင်းများလိုက်နာမယ်ဒီကျင့်ဝတ်ပေါ့ကိုတော့ကွန်တက်ကိုလည်းဒါဒီကြက်ကမလိုက်နာတော့ဘူးပါတီကအလုံးစုံသဘောတူညီနဲ့လက်မှတ်ရေးထိုးခဲ့ကြတယ်ဒီချင်းမှာတဲ့ဒီမှာပေါ့နော်နောက်တစ်ခါတနည်းကဟိုဖြစ်ပြီးလို့ပဲစစ်သက်နိုင်ငံကုမ္ပဏီကြီးအစင်းစုံပြီးတော့မပြည်လည်းမဟုတ်ဘူးဆိုရင်စစ်သက်နိုင်ငံကိုရနေတယ်ဒါနိုင်ငံချင်းချင်းသွားဖို့ဆိုတော့လေသဘောတူညီကြတယ
်လာမယ့်ဂျာပြည့်ရွေးကောက်ပွဲမှာပြီးခဲ့တဲ့ရွေးကောက်ပွဲကော်မရှင်နဲ့နိုင်ငံရေးပါတီတွေပူးတွဲရေးဆွဲခဲ့တဲ့စီမင်းစည်းကမ်းတွေနဲ့လိုက်နာကျင့်သုံးခဲ့တဲ့ဤဥပဒေတွေအတိုင်းသာဆက်လက်လိုက်နာသွားဖို့နိုင်ငံရေးပါတီတွေနဲ့ကော်မရှင်တို့ဒီကနေ့သဘောတူညီကြောင်းလက်မှတ်ရေးထိုးခဲ့တယ်လို့ဦးတင်ထွန်းကပြောပါရယ်ဒါကြောင့်နိုင်ငံရေးပါတီဝင်ကိုယ်စားလှယ်လောင်းတွေနဲ့တတိပုဂ္ဂလကိုယ်စားလှယ်လောင်းတွေဟာထုတ်ပြန်ထားပြီးဖြစ်တဲ့အချက်၈ချက်ပါကိုယ်စားလှယ်လောင်းတွေလိုက်နာရမယ့်ကျင့်ဝတ်စည်းကမ်းတွေကိုဆက်လက်ကျင့်ကြံလိုက်နာသွားကြရမှာပါဒီပြင်စည်းကမ်းတွေအတိုင်းလိုက်နာမှုရှိမရှိကိုတော့အရင်ကအတိုင်းစောင့်ကြည့်လေ့လာမှုတွေလုပ်သွားမယ်လို့ဦးတင်ထွန်းကပြောပါတယ်အရင်တုန်းကထုတ်ပြန်ခဲ့တဲ့စည်းမျဉ်းတွေနဲ့လိုက်နာကျင့်သုံးခဲ့တဲ့ဤဥပဒေတွေကိုသာဆက်လက်လိုက်နာဖို့သဘောတူညီခဲ့တဲ့ဆိုပေမဲ့ဖြေလျှော့လိုက်တဲ့အချက်တွေလည်းရှိပါတယ်။ဖြေလျှော့လိုက်တဲ့အချက်နဲ့ပတ်သက်လို့ဥတင်ထွန်းကအခုလိုပြောပြပါတယ
်။နောက်တစ်ခါဒီရာဇဝတ်မှာပုံပြီးထူးခြားမှုတစ်ခုကတော့ရခိုင်တုန်းကဆိုရင်မိနစ်တုန်းကဆိုလို့ရှိရင်ဒီကိုယ်စားလှယ်လောင်းတွေကမဲဆိုတဲ့ကြေုံတဲ့အခါမှာသူ့ရဲ့အစီအစဉ်ကိုကော်မရှင်အဖွဲ့ဘွဲကိုတင်ပြပြီးမှသူတင်တင်ပြပြီးမှပြုံးမှုဆက်လေရတာပေါ့နော်။အခုကကြတော့ဒီကော်မရှင်ဖွဲ့ဘွဲကိုတင်ပြဖို့ပုံတော်တွေနဲ့ဒီကုလဒီပါတီကိုယ်စားလှယ်တွေပါဝင်တဲ့စစ်တမ်းနိုင်ငံကော်မတီကိုပဲတင်ပြပြီးတော့စစ်တမ်းနိုင်ငံကော်မတီကမှလက်ဆွပ်စီအောင်ထုတ်ရှားမှုတွေကိုဒါသူရှင်းနိုင်ဆောင်ပြီးတော့ဘူးဒါအအောင်သဘောတူညီကြတယ်ဒါကတော့တော်တော်ကောင်းတဲ့အချက်နဲ့ဒါမနေ့ကလည်းဆိုရင်ထူးခြားတဲ့အချက်ဖြစ်ပါတယ
်ရွေးကောက်ပွဲကော်မရှင်အနေနဲ့လာမယ့် February 1ရက်နေ့ကနေ14ရက်နေ့အထိလာမယ့်ဂျာပြည့်ရွေးကောက်ပွဲမှာမဲပေးနိုင်တဲ့လူဦးရေစည်းရင်းကိုထုတ်ပြန်ပေးသွားဖို့စီစဉ်ထားပါတယ်လူဦးရေမဲစင်ရင်မှန်ကန်မှုပိုင်းနဲ့ပတ်သက်ပြီးပြီးခဲ့တဲ့ကော်မရှင်လက်ထက်တုန်းကတော့တော်တော်လေးဝေဖန်မှုတွေရှိခဲ့ပါတယ်။အစ်စ်ဖွဲ့စည်းလိုက်တဲ့ကော်မရှင်ကတော့မဲစင်းတွေပုံမူတိကျနိုင်ဖို့အတွက်အိမ်နိုင်ရာရောက်ကောက်ခံတဲ့စနစ်ကိုလှုပ်ဆောင်နေတယ်လို့ကော်မရှင်ကပြောပါတယ်။အရင်အားထက်ပိုပြီးမှန်ကန်တိကျနိုင်မလားဆိုတဲ့အပေါ်မှာတော့ဂျာဂိုင်တို့အနေနဲ့ပြောဖို့စောသေးတယ်လို့ဦးတင်ထွန်းကပြောပါတယ်။မဲဆင်းမှန်ကန်တိကျဖို့အတွက်ပြည်သူတွေကပါပူးပေါင်းပါဝင်စစ်ဆေးပေးဖို့တောင်းဆိုလိုက်ပါတယ်ဒီကနေ့တွေ့ဆုံမှုနဲ့ပတ်သက်ပြီးတွားရောက်တွေ့ဆုံခဲ့တဲ့လူမျိုးပေါင်းစုံဒီမိုကရေစီပါတီကရားပြည်နယ်ကပါတီဥက္ကဋ္ဌခူးရယ်ကတော့လက်ရှိကော်မရှင်ပေါ်မှာတော့ခုလိုတုံ့တက်ပြောဆိုခဲ့ပါတယ်
အခုလက်ရှိကော်မရှင်ကတော့ဒီလိုကပြည်လူမျိုးတာမျိုးတွေအများကြီးရှိပါတယ်အရဲနဲ့ဆိုင်ပေါ့နော်ဒါမျိုးလို့ဒီရဲ့လက်ထက်ကသူ့ကျိုးဟိုကလဲလဲလာမပြီးတော့အေးရတော့အားမရတော့မှာပေါ့နော်ဒါနဲ့သူအရဲထက်ကသူ့ကောင်းလို့တော့ဆယ်ရဲရှိပြီပေါ့နော်ဟုတ်လားဆို
လာမယ့်ဂျာပြည့်ရွေးကောက်ပွဲမှာပြည်သူ့လွတ်တော်မဲဆန္ဒနယ်မြေ၉ခုအတွက်ကိုယ်စားလှယ်49ဦးအမျိုးသားလွတ်တော်မဲဆန္ဒနယ်မြေ၃ခုအတွက်15ဦးနဲ့တိုင်းဒေသကြီးနဲ့ပြည်နယ်လွတ်တော်မဲဆန္ဒနယ်မြေ9ခုအတွက်30ဦးတို့ကလစ်လက်မဲဆန္ဒနယ်19ခုအတွက်ဝင်ရောက်ရွေးချယ်ခံကြမှာပါဒီကြပြက်ရွေးကောက်ပွဲမှာလစ်လက်နေရတွေကနေရွေးချယ်ခံရမယ့်ကိုယ်စားလှယ်တွေရဲ့အရေးအတွက်ဟာမြမနိုင်ငံကြီးကိုပြောင်းလဲသွားစေနိုင်မယ့်လွှမ်းမိုးနိုင်မယ့်အခြေအနေတွေမရှိပေမဲ့လက်ရှိနိုင်ငံရေးပါတီတွေအတွက်တော့နောင်လာမယ့်ရွေးကောက်ပွဲအတွက်အကျိုးဆန်းစစ်မှုတစ်ခုတော့ဖြစ်နိုင်နိုင်မယ်လို့လေ့လာသူတွေကသုံးသပ်ထားကြပါတယ်ဂျာပြည့်ရွေးကောက်ပွဲကိုလာမယ့်ဧပြီလအတွင်းမှာကျင်းပသွားမှာဖြစ်ပါရှင်။